အမေရိကန်ပြည်တော်စုမှနိုဝင်ဘာလတည်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်ပါတီသမ္မတလောင်းရွေးချယ်ဖို့နီဗာဒါပြည်နယ်မှာစနေနေ့ကပနာမရွေးကောက်ပွဲကျင်းပတာမှာတော့ဗမောင့်ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်ကဦးဆောင်နေပါတယ်။သူနောက်မှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်၊အင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝင်ဟောင်းပီတ်ဘူရီဂျက်နဲ့မက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်မှအဲလစ်ဘက်ဝါရန်တို့အသီးသီးရှိနေကြပေမဲ့အထက်လွှတ်တော်မှဆန်ဒါစ်နဲ့တိတိတတ်တာကွာနေတယ်လို့လဲကနဦးမဲရလတ်တွေကိုကိုးကားပြီးအမေရိကန်သတင်းဌာနကြီးတွေကဖော်ပြနေကြတာပါဒါဟာဆိုရင် Iowa နဲ့ New Hampshire ပြည်နယ်တွေမှာရွေးကောက်ပွဲတွေအပြီးတတိယမြောက်ကျင်းပခဲ့တာဖြစ်ပါတယ်အစောပိုင်းကျင်းပတဲ့ Iowa နဲ့ New Hampshire ပြည်နယ်တွေမှာတော့လူပြူမဲဆန္ဒရှင်တွေများခဲ့ပေမဲ့နီဗာဒါပြည်နယ်မှာတော့လူမျိုးစုံရှိနေပြီးခမန်းချီတဝက်လောက်သာလူပြူတွေဖြစ်ကြပါတယ်30ရာခိုင်နှုန်းနီးပါးကတောင်အမေရိကတိုက်သားတွေဖြစ်ကြသလိုအာဖရိကန်နယ်ပယ်နဲ့အာရှတိုက်သားတွေကတော့ဆယ်ရာခိုင်နှုန်းလောက်စီရှိနေတာပါ